ညူကလီးယားနဲ့တူကိုဝိပင်တမ်းတဲ့နိုင်ငံကသဘောတူစာချုပ်တစ်ခုကိုကုလသမဂ္ဂညီလာခံတစ်ခုကနေတောက်ချာနေကချမှတ်လိုက်ပါတယ်။ဒါပေမဲ့ညူကလီးယားလက်နက်ပိုင်ဆိုင်တဲ့နိုင်ငံ၉နိုင်ငံကတပိတ်မောက်တာကြောင့်ဒီစာချုပ်ရဲ့တည်ရောက်မှုအလားအလာပေါ်တန်ရဖြစ်စရာရှိနေပါတယ်။နိုင်ငံပေါင်း122နိုင်ငံကထောက်ခံမဲ့ပြည်ပစာချုပ်ကိုတည်ပြုလိုက်ပြီးတဲ့နောက်တည်ရောက်လာတဲ့ကိုယ်စားလှယ်တွေကအတော်လေးကြောက်အောင်မတ်တက်ရပြီးလက်ကုပ်တီအားပေးခဲ့ကြပါတယ်။နယ်သာလန်နိုင်ငံကကောက်ကွက်မဲ့ပေးခဲ့ပြီးစင်ကာပူကတော့မဲမပေးဘဲနေခဲ့ပါတယ်။စာချုပ်ကိုလက်မှတ်ရေးထိုးပြီးအတည်ပြုမဲ့နိုင်ငံတွေအနေနဲ့ညူကလီးယားလက်နက်ဓာတ်မှုညူကလီးယားဆိုင်ရာတခြားဖောက်ခွဲရေးပစ္စည်းတွေကိုတီထွင်တာဆန်းသက်တာထုတ်လုပ်တာတခြားနည်းလမ်းတစ်ခုခုနဲ့ရယူတာပိုင်ဆိုင်ထားတာဓာတ်မှုတင်းစီထားတာတွေကိုမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်ထားပါတယ်။ဒါအပြင်ညူကလီးယားလက်နက်ဓာတ်မှုညူကလီးယားဆိုင်ရာတခြားဖောက်ခွဲရေးပစ္စည်းတွေကိုအသုံးပြုတာဓာတ်မှုအသုံးပြုမယ်လို့ချင်းချောက်တာကိုလည်းမလုပ်ရဘူးလို့ပိတ်ပင်ထားတာပါ။ဒီစာချုပ်ကိုနိုင်ငံ50ကလက်မှတ်ရေးထိုးအတည်ပြုလိုက်ပြီးဆိုတာနဲ့စပြီးအာဏာသက်ရောက်မှလည်းဖြစ်ပါတယ်ခင်ဗျာ။